မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲလူအခွင့်ရေးချိုးဖောက်မှုတွေအားလုံးကိုရှုံချကြောင်းနဲ့အခြေအနေတွေပုံမှန်ပြန်ဖြစ်အောင်ကြိုးပမ်းနေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။တနှစ်ကျော်ကြာအယတအစိုးရလက်ထက်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဒီကနေ့မိတ်ကွန်းပြောကြရမှာဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော့မမမြင့်ခိုင်ကပြောပြပေးမှာပါရှင်။
ရခိုင်ပြည်နယ်အရေးကင်တွယ်ဖြည့်ရှင်းမှုနဲ့ပတ်သက်ပြီးမြမအစိုးရပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေမြင့်တက်နေချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနိုင်ငံခြားတန်တမန်တွေကိုဖိတ်ကြားပြီးရခိုင်အရေးအပါအဝင်တနစ်ကျော်ကြာအရက်သားအစိုးရတစ်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးမိန်ကွန်းတရက်ကိုဒီကနေ့နေပြည်တော်မှာပြောကြားခဲ့တာပါ။ရခိုင်ပြည်နယ်ရင်းကလူခွင့်ရေးချိုးဖောက်မှုနဲ့အကြမ်းဖက်မှုမဏ္ဍမျှကိုရှုတ်ချပြီးရခိုင်ပြည်နယ်တစ်ခုလုံးရဲ့တည်ငြိမ်အေဂျင်စီအတွက်ဥတီဆောင်ရွက်သွားမယ်လို့ဒေါ်ဆန်းစုကြည်ကအခုလိုပြောလိုက်တာပါ
We condemn all human rights violations and unlawful violence. We are committed to the restoration of peace, stability and rule of law throughout the state.
ဥပဒေမဲ့အကြမ်းဖက်လုပ်ရတဲ့လူခွင့်ရေးချိုးဖောက်မှုတွေအားလုံးကိုကျမတို့ပြစ်တင်ရှုတ်ချပါတယ်။နိုင်ငံတော်လုံးမှာတရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးပြန်လည်ထိန်းသိမ်းဖို့အတွက်ကျမတို့တန်ဋိဌာန်ချမှတ်ထားပြီးဖြစ်ပါတယ်။အပြစ်မဲ့အယက်သားတွေကိုထိခိုက်တာနဲ့တနွေငင်းဒဇင်ပါနစ်နာရတာတွေကိုရှောင်ရှားနိုင်ဖို့အတွက်လူညိုရေးတပ်ဖွဲ့ဝင်တွေအနေနဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးဆောင်ရွက်တဲ့အခါမှာလုံထုံးလုံးဒီစီးမြင့်တွေကိုအသေးချာအပြည့်အဝလိုက်နာပြီးထင်းထင်းသိမ်းသိမ်းလုပ်ဖို့ညွှန်ကြားထားပြီးဖြစ်ပါတယ်
။ဒါအပြင်ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စစ်စစ်ဆက်ဆက်စုံစမ်းစစ်ဆေးတာတွေကိုကြောက်ရွံ့နေမှာမဟုတ်ဘူးလို့လည်းဒေါ်ဆန်းစုကြည်ကထည့်သွင်းပြောဆိုသွားပါတယ
်။ As a responsible member of the community of nations, Myanmar does not fear.
နိုင်ငံတကာတိုင်ဝမ်အဖွဲ့ဝင်တာဝန်သိတဲ့နိုင်ငံတနိုင်ငံအနေနဲ့မြန်မာနိုင်ငံဟာနိုင်ငံတကာကစီးစီးဆက်ဆက်စစ်ဆေးတာတွေစီစစ်တာတွေကိုမကြောက်ပါဘူးနိုင်ငံအတွင်းမှာရှိတဲ့အတိုင်းဝိုင်းအားလုံးအတွက်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးကိုရှေ့ရှုမယ်ရေရှည်တည်ရမယ်အဖြေရှာဖို့အတွက်ကျမတို့တာဝန်ခံထားပြီးဖြစ်ပါတယ
်မကြာသေးခင်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်အကြမ်းဖက်တိုက်ခိုက်မှုကြောင့်မွတ်စလင်ဒုက္ခသည်အများအများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတယ်ဆိုပေမဲ့မွတ်စလင်အတိုင်းဝိုင်း90ရာခိုင်နှုန်းကျော်လောက်ဟာပြိပက္ခဇုံထဲမှာနေထိုင်နေကြဆဲဖြစ်တာမို့ဒါနဲ့ပတ်သက်ပြီးအဖြေထုတ်ကြည့်ဖို့လဲဒေါ်ဆန်းစုကြည်ကဆိုပါတယ်။မီးလောင်ပြင်တွေအိုးအိမ်စွန့်ခွာထွက်ပြေးကြသူတွေကိုကြည့်ပြီးနိုင်ငံတကာကမိတ်ဆွေတွေစိုးရိမ်ပူပန်နေကြတယ်ဆိုတာနားလည်ပေမဲ့စက်တင်ဘာ5ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်ရင်းမှာအခြေအနေတည်ငြိမ်စပြုနေပြီလို့သူကပြောပါတယ
်။ Since the 5th of September there have been no armed clashes and there have been no clearance operations.
စက်တင်ဘာလ9ရက်နေ့ကစပြီးတော့လက်နက်ကင်တိုက်ခိုက်တာတွေမရှိတော့ပါဘူး။နေမြေရှင်းလင်းရေးစစ်ဆင်ရေးလည်းပြီးသွားပါပြီ။ဒါပေမဲ့လည်းမွတ်စလင်တွေတော်များများနေဆက်ကိုဖျက်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးပြေးကြတယ်ကြားလို့ကျမတို့စိုးရိမ်မိပါတယ်။ဘာဖြစ်လို့အခုလိုအလုံးကြီးနဲ့ထွက်ပြေးနေကြတယ်လဲဆိုတာကိုအဖြေရှာကြရမှာဖြစ်ပါတယ်။ကျမတို့အနေနဲ့ထွက်ပြေးသွားတဲ့သူတွေကိုရောမထွက်ပြေးပဲကြံနေခဲ့တဲ့သူတွေကိုပါစကားပြောချင်ပါတယ်။ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့မွတ်စလင်အများစုဟာအလုံးရင်းနဲ့ထွက်ပြေးကြတဲ့အထက်မှာမပါဝင်ကြဘူးဆိုတာကိုသိတဲ့လူနည်းနည်းပဲရှိကြတယ်လို့ကျမထင်ပါတယ်
။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ကအကြံပေးထားသလိုတဖက်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့နိုင်ငံသားပြန်လည်စီစီရေးလုပ်ငန်းစဉ်ကိုဘယ်အချိန်မှစတင်နိုင်တယ်လို့ဒေါ်ဆန်းစုကြည်ကပြောဆိုသွားတာဖြစ်ပြီး1982နိုင်ငံသားဥပဒေကိုပြန်လည်ဆန်းစစ်ဖို့ကိစ္စကိုတော့ထည့်သွင်းပြောဆိုသွားတာမရှိပါဘူးရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးအရေးယူမှုတွေမလုပ်ခင်မှာအပြန်အလှန်ဆွတ်ဆွဲပြောဆိုနေတာတွေကိုနားထောင်ဖို့လိုသလိုအမှန်တကယ်အရေးယူမှုတွေလုပ်ဖို့ဆွတ်ဆွဲချက်တွေခိုင်မာရဲ့လားဆိုတာသိအောင်လုပ်ဖို့လိုတယ်လို့ဒေါ်ဆန်းစုကြည်ကဆိုပါတယ
် There are allegations and counter allegations and we have to listen to all of them
ပြန်လည်ဆွတ်ဆွဲနေကြတာတွေအားလုံးကိုကျမတို့နားထောင်ကြရမှာပါဒါတွေကိုကျမတို့အရေးမယူခင်မှာဒီဆွဆွဲချက်တွေဟာခိုင်မာတဲ့အထောက်အထားတွေပေါ်မှာအခြေခံတာဟုတ်ရဲ့လားဆိုတာကိုကျမတို့သိကြအောင်အရင်လုပ်ကြရမှာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝန်းကလက်ခံထားတဲ့လူအခွင့်အရေးကိုချိုးဖောက်သူတွေတရားဥပဒေကိုစန့်ကျင်နေကြသူတွေဆိုရင်ဘသူပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ဘယ်လူမျိုးဒါမှမဟုတ်ဘလို့နိုင်ငံရေးယက်တီချက်ပဲရှိရှိကျမတို့အရေးယူသွားမှာဖြစ်ပါတယ်
။ကုလသမဂ္ဂရဲ့စည်ရင်းတွေအရရိုဟင်ဂျာဒုက္ခသည်3သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးသိမ်းရှောင်နေရတာကြောင့်ရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာအစိုးရပေါ်တောက်လျှောက်ဖိအားပေးပြောဆိုနေသလိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖွဲ့ကတော့မြန်မာပြည်မှာရိုဟင်ဂျာဒုက္ခသည်တွေကိုတိုက်ခိုက်တာဟာလူမျိုးသုံးတပ်ဖြတ်မှုအစဉ်ရောက်နေပုံရတယ်လို့ပြောဆိုထားတာပါ မြန်မာအစိုးရအနေနဲ့ကိုဖီအာနန်ကော်မရှင်အပါအဝင်ရခိုင်ရေးဆိုင်ရာအကြံပေးကော်မရှင်တွေရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့စတင်ပြင်ဆင်နေပြီဖြစ်သလိုဒီအကြံပြုချက်တွေအကောင့်ထည့်ဖော်ရမှာနိုင်ငံတကာအနေနဲ့ပူးပေါင်းပါဝင်ဖို့လဲဒေါ်ဆန်းစုကြည်ကဖိတ်ခေါ်ထားပါတယ်ရှင်။